of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ25ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုင်းရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်မသင်ကြီးထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေကိုကြီးညာပါမယ်ဥရောပသမ္မဂတဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မဂဘက်ကအတည်ပြုလိုက်ပါပြီ။ရခိုင်ပြည်နယ်စစ်တွေမှာတော့ရိုဟင်ဂျာတွေနဲ့မွတ်စလင်တွေကိုဒီကနေ့ဆန္ဒပြကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တွင်နေပြီးနားဆင်ရမယ့်ထိတ်တန့်ရောက်တဲ့လွှာရည်ထဲမှာတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာမျိုးသမီးများအပေါ်အကြမ်းဖက်မှုပပရဝင်နေမှာမြန်မာမျိုးသမီးတွေအတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံနေရတာတွေအိမ်လေးအကြမ်းဖက်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပပရဝင်ကိုဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးဖို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုကြပါတယ
်ဒီအကြမ်းဖက်မှုပပရဖို့365ရက်ရှိတဲ့ဒီမှာကျွန်တော်တို့6ရက်ပဲလုပ်လို့မရပါဘူး။တိုင်းရဲ့ဒီအနေနဲ့အနေထားနဲ့ကျွန်တော်တို့လုပ်နိုင်တာကတော့ပြောရလို့ရှိရင်တော့အားနည်းပြီးပြီလို့ပြောချင်ပါတယ်
။အမျိုးသမီးရေးလှုပ်ရှားမှုဦးဆောင်သူ Triangle Women Director မခင်လေးပြောသွားတာပါ။သတင်းပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူထိုင်းမြန်မာနယ်ခြားမူရဖွဲ့နှိမ်နင်းလုပ်နေတဲ့ထိုင်းစစ်တပ်နဲ့မူရမှောင်ခိုသမားတွေတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်သိမ်ညီထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင
်။ဥရောပသမ္မဂတဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မဂဘက်ကအတည်ပြုလိုက်ပါပြီ။ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကဥရောပသမ္မဂခေါင်းဆောင်28ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပသမ္မဂဒဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသမ္မဂနဲ့ဗြိတိန်ကြားဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံကြီးကြေညာချက်ကိုအတည်ပြုခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တူးစ်ကဒီကနေ့တနင်္ဂနွေနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။စာမျက်နှာ600နီးပါးပါတဲ့သဘောတူညီချက်မှာတော့EU တဲကနေပြည်ချိန်နှုတ်ထွက်ရေးစီမံစည်းကမ်းတွေကိုအသေးစိတ်ဖော်ပြထားသလိုအနာဂတ်ဆက်ဆံရေးမူပေါင်းကိုလည်းချမှတ်ထားပါတယ်။ပြည်ချိန်ဝန်ကြီးချုပ်ထရီဇာမေးအနေနဲ့တော့လူကြိုက်မများလှတဲ့ဒီသဘောတူညီချက်ကိုပြည်ချိန်လွှတ်တော်ဘက်ကအတည်ပြုချက်ရရည်အတွက်ရင်ဆိုင်ရမှာဖြစ်ပါတယ်။လွှတ်တော်ဘက်ကအတည်ပြုမှ EU နဲ့သဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်မှာဖြစ်ပါတယ်။တကယ်လို့လွှတ်တော်ဘက်ကသဘောမတူဘူးဆိုရင်တော့2019ခုနှစ်မတ်လ29ရက်နေ့မှာစီးပွားရေးဖျို့ဖျဲဖြစ်တာကိုရှော့ချပေးရေးသဘောတူညီချက်မရှိဘဲ EU အဖွဲ့ကြီးကနေဗြိတိန်တို့နှုတ်ထွက်ရမှာဖြစ်ပါတယ်။ဝန်ကြီးချုပ်မေးရဲ့ကိုယ်စားလှယ်တက်ပါတီဘက်ကတောင်းထောက်ခံဖို့မသေးကြတဲ့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အပေါ်ဗြိတိန်ပြည်သူတွေထောက်ခံကြဖို့ဝန်ကြီးချုပ်မေးရဲ့ပန်ကြားချက်အိတ်ဖွင့်ပေးစာကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဗြိတိန်သတင်းစာကြီးတွေမှာဖော်ပြခဲ့ကြပါတယ်ရှင်
။ပြည်သူနိုင်ငံမှာလောင်စာဆီဈေးတွေတက်လာနေတဲ့ပုံမှာလူတွေထောင်နဲ့ချီဆန္ဒပြနေကြပြီးတော့စနေနေ့ကတော့ရှေ့ရမြောင်နေ့အဖြစ်နဲ့ဆန္ဒပြကြတာမှာဆန္ဒပြတဲ့သူတွေနဲ့ရဲတွေပြိပခဖြစ်ခဲ့ကြပါတယ်။ပြည်ထောင်နိုင်ငံတဝန်ဆန္ဒပြတဲ့သူဦးရေဟာတသိန်းကျော်ရှိပြီးတော့ပဲရစ်မြို့ကကဘာကျော်ရှောင်းဇိုလီဇေလမ်းမကြီးမှာတော့ 8,000 လောက်ရှိတယ်လို့ပြည်ထောင်ဝန်ကြီးခရစ်စတော့ဖ်ဂက်စတနာကပြောပါတယ်။နိုင်ငံတော်မှာဆန္ဒပြတဲ့သူ130ကိုလည်းဖမ်းဆီးခဲ့တယ်လို့ပြောပါတယ်။ဆန္ဒပြတဲ့သူတွေကမီးပွိုင်တွေနဲ့လမ်းတင်ကြတာအမှတ်သားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးတော့ပဲရစ်မြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ရုပ်ပုံးတွေမီးသတ်ပိုက်တွေနဲ့လူစုခွဲခဲ့ပါတယ်။ရဲတွေနဲ့တခြားပြည်သူတွေကိုရန်ကားတိုက်ခိုက်ခဲ့တဲ့သူတွေဟာရှက်ဖို့ကောင်းပြီးတော့အဲ့လိုအကြမ်းဖက်တဲ့လုပ်ရက်တွေအတွက်ပြည်သူနိုင်ငံမှာနေရာမရှိဘူးဆိုပြီးတော့ပြည်သူသမ္မတအမန်နျူအယ်မက်ခရွန်ကထွီတာကနေပြောကြပါတယ်။တချို့ဆန္ဒပြတဲ့သူတွေဟာအဝေးပြေးလမ်းမရဲ့ဂိတ်တွေကိုဝင်ရောက်သိမ်းယူခဲ့ပြီးတော့ကားတွေကိုပတ်စံမယူဘဲလွတ်ပေးတာတွေနဲ့ဖြည်းဖြည်းမောင်းခိုင်းတာတွေကိုလုပ်ခဲ့တယ်လို့ပြည်သူသတင်းအေဂျင်စီ AFP ကပြောပါတယ်။အဓိကကတော့ဒီဇယ်စီအပါအဝင်လောင်စာဆီတွေကိုအခွန်တိုးကောက်တဲ့အပေါ်မှာလူတွေအာရုံစိုက်လာစေဖို့အတွက်ဆန္ဒပြတဲ့သူတွေဘက်ကလှုပ်ဆောင်ခဲ့တာပါဒီဇယ်စီအခွန်ဈေးနှုန်းက1လီတာကို10ပြားလောက်တက်သွားခဲ့ပြီးတော့လာမယ့်နှစ်တွေမှာလည်းထပ်တက်သွားဖို့ရှိတယ်လို့ပြည်내ပို့ဆောင်ရေးဝန်ကြီးအလစ်ဇဘက်ဘွန်ကပြောပါတယ်ဒါပြင်ဒက်စီခွန်တွေကလည်းတက်လာဖို့ရှိနေပြီးတော့ဒက်စီ1လီတာဟာအခုဆိုရင်ဒေါ်လာနဲ့85ပြားရှိပြီးတော့ဒီဇယ်ထက်နည်းနည်းပို့ပြီးတော့ဈေးကြီးပါတယ်ခင်ဗျာ
ပြည်သူနိုင်ငံပြည်သူ့ခွဲခြားဆက်ဆံတဲ့အကြံဖတ်မှုတွေကိုစန့်ကျင်ဆန္ဒပြပွဲတွေဥရောပတလွှမ်မှာမနေ့စနေနေ့ကကျင်းပခဲ့ကြပြီးလူပေါင်း၃၀၀ချီပြည့်တက်ရောက်ခဲ့ကြပါတယ်။လောင်စာဆီဈေးတက်လို့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ပြည်သူနိုင်ငံပါရီမြို့တော်မှာလည်းမနေ့ရောကလိမ်မိုင်းဆန်ရခွဲခြားဆက်ဆံတဲ့အကြံဖတ်မှုတွေကိုတိကျဆန္ဒပြပွဲတွေကျင်းပခဲ့ပြီးလူပေါင်း၃ ကျွန်မမြို့တော်မှာလူပေါင်း1000လောက်မိုးရွာတဲ့ဆန္ဒပြခဲ့ကြသလိုဂျီနီဗာနဲ့အေတင်မြို့တော်မှာလည်းယနေ့ချီပြီးဆန္ဒပြကြပါတယ်အမျိုးသမီးတွေအပေါ်အကြံဖတ်မှုကိုစတင်တက်ဖြတ်မှုတွေကနေ့စဉ်ဆိုသလိုတိုးတက်မှုတွေရှိလာနေပေမဲ့လူ့အဖွဲ့အစည်းအတွင်းမှာတော့ရှေ့ဆက်ဆောင်ရွက်သွားရအောင်မှာဖြစ်တဲ့အကြောင်းဒီကိစ္စကိုလည်းလူတိုင်းအနေနဲ့ကိုယ်နဲ့သက်ဆိုင်တဲ့ကိစ္စဖြစ်
ထုတ်ပြန်ကြေညာလိုက်တဲ့ရာသီဥပြောင်းလဲမှုဆိုင်ရာဥပဒေအရတော့စပိန်နိုင်ငံဟာသူ့ရဲ့စွမ်းအင်အရေးတွေကိုပြည်ဖြည့်မဲ့စွမ်းအင်ကိုပြောင်းလဲအသုံးပြုပြီးတော့ရုပ်ကြံလောင်စာဖြစ်တဲ့မြောက်လောင်စာအသုံးပြုရရင်းတွေကိုနှစ်ထောင်၄၀ခုနှစ်မှာစွန့်လွတ်တော်ဖို့အစီအစဉ်တရက်ကိုရေးဆွဲနေပါတယ်။ဒါပေမဲ့အခုလိုလုံးဝအပြောင်းလဲတွေလှုပ်ဆောင်မဲ့ဒီအစီအစဉ်ကပြင်ဆင်မှုတ နိုင်ငံရဲ့လက်စစ်ကအသုံးပြုမှုဈေးကွက်ဟာ 3.22 ရာခိုင်နှုန်းပဲရှိတယ်လို့ရှိတာဖြစ်ပါတယ်။ပြင်သစ်ဂျာမနီ၊ဘယ်လ်ဂျီယမ်နဲ့နယ်သာလန်နိုင်ငံတွေမှာတော့လက်စစ်ကအသုံးပြုမှုဈေးကွက်က2ရာခိုင်နှုန်းရှိပါတယ်။အခုလိုလှုပ်ဆောင်တာဟာနိုင်ငံရေးအရလည်းအချိန်ကောင်းတော့မဟုတ်ဘူးလို့ပြောမှာဖြစ်တယ်ဆိုပြီးတော့လည်းထောက်ပြကြပါတယ်။ဘာကြောင့်လဲဆိုတော့စပိန်ရဲ့အင်ဒီဂျင်ပြင်သစ်နိုင်ငံမှာဆိုရင်လည်းလောင်စာဆီဈေးကြီးမြတ်မှုကြောင့်ဆန္ဒပြတာတွေနဲ့ရင်ဆိုင်နေရတာကြောင့်ဖြစ်ပါတယ်ခင်ဗျာ။
မရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ပြနေတဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပြန်လည်အခြေချခွင့်မပေးရရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ဆန္ဒပြကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုခိုးဝင်ဘင်္ဂလီတွေလို့သုံးနှုတ်တဲ့ဆန္ဒပြပွဲကိုတော့ဖုံးတော်ကြီးတွေကဥဆောင်ခဲ့ကြပါတယ်ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေတိလရှင်တွေနဲ့လူတွေအပါအဝင်လူပေါင်း300လောက်ပါဝင်ခဲ့ကြတဲ့ဒီကနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကလုံခြုံရေးရယူပေးခဲ့ပြီးငြိမ်ငြိမ်ချမ်းချမ်းပြီးဆုံးသွားပါတယ်တိုင်းရင်းသားကမန်နီအဖြစ်အတူအယောင်လုပ်ပြီးဘင်္ဂလီတွေကိုနိုင်ငံသားစီစီရေးကထုတ်ပေးတယ်လို့ဆန္ဒပြသူတွေကဆွတ်ဆွဲပြီးကန့်ကွက်ကြပါတယ်။မောင်နှောတောင်ပိုင်းမှာဘင်္ဂလီတွေမထားဖို့ခိုးဝင်ဘင်္ဂလီတွေကိုအစိုးရဘက်ကအရေးယူဖို့ဆန္ဒပြသူတွေကတောင်းဆိုကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာတွေအဖြစ်ခံယူကြပေမဲ့လေဒေသခံရခိုင်တွေဘက်ကရောမြန်မာအစိုးရကပါရိုဟင်ဂျာတွေအဖြစ်အတိအမှတ်မပြုပါဘူး။ဒီကနေ့ဆန္ဒပြပွဲမှာလည်းရိုဟင်ဂျာတွေကိုဘင်္ဂလီတွေအဖြစ်သုံးနှုန်းခဲ့ကြပါတယ်။ရိုဟင်ဂျာတွေကိုလက်မခံရေးဆန္ဒပြကြတဲ့အပြင်မောင်နှောခရိုင်အတွင်းမှာမွတ်စလင်ဘာသာဝင်လူငယ်တွေကိုကျောင်းဆရာမခံဘုတ်ကိုလည်းဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအတွင်းရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ပွဲခမ်းမကြတဲ့ပါဝင်ပြီးခဲ့တောက်ကြနေကထုတ်ပြန်လိုက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအစည်းအဝေးခန်းစာရဲ့အရေးပါမှုကိုတော်တော်ဒေါ်ထရမ့်အစိုးရကရှင်းချလိုက်ပါတယ်။ဒီလေးလာမှုဟာဆိုရင်အစိုးရအဆုံးဖြစ်နိုင်ကြတဲ့အပေါ်အများစုအခြေခံထားတာဖြစ်ပြီးတော့ကာဗွန်တန်းငွေထုတ်လွှတ်မှုနဲ့ရာသီဥတုပြောင်းလဲမှုကိုရှင်းချပေးနိုင်မယ်ဒီပညာသစ်တွေတည်ထွင်ဖန်ရင်းမှုတွေကိုထဲသွင်းတက်ချက်မထားဘူးလို့လဲသမရအင်ဂျီရောကပြောပါတယ်လွတ်တော်ရဲ့တည်ပြုချက်နဲ့သဒ္ဒတာအချိန်တိဖြတ်ထုတ်ပြန်တဲ့ရာသီဥပြောင်းလဲမှုဆိုင်ရာဆန်းစစ်ချက်အစီရင်ခံစာမှာတော့ရာသီဥကြောင့်ဖြစ်ရတဲ့ဘေးဒုက္ခတွေကဖြစ်ရဖြစ်စဉ်တစ်ခုလို့ပို့ပြီးဖြစ်လာနေပြီလို့အမှတ်ချက်ပေးထားတာပါအမေရိကန်အစိုးရဝန်ကြီးဌာနတွေရဲ့ Agency 73ခုကတော့သုတေသနပညာရှင် 300 ကျော်ကိုပြုစုတဲ့ရာသီဥပြောင်းလဲမှုဆိုင်ရာဆန်းစစ်ချက်အစီရင်ခံစာဒီမှာတော့ရှိလာမဲ့ဆယ်စုနှစ်တွေအတွင်းအမေရိကန်ရဲ့စီးပွားရေးသဘောပတ်ဝန်းကျင်လူလူကျန်းမာရေးနဲ့ကောင်းမွန်စွာနေထိုင်ရေးအတွက်ရည်ရွယ်ဆောင်ရွက်မှုမရှိဘူးဆိုရင်တော့ဘေးဒုက္ခတွေပိုပြီးတော့ပြင်းထန်လာပြီးဖြစ်ရုပ်ဖြစ်စဉ်တစ်ခုလို့ပိုဖြစ်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
American man and a ye column queen shout tattoo in his name. American diayum to my sister Janamo a train. Mexico Nanga to my sons I need tiny a tray. A thick delaro met Mexico, so ya got seasoned harris so that drink pop ya jago. Shake up can Mexico, so ya take a nimpe like body. Majakin and I swept young ya you met Mexico, so ya dene. American, so ya jama, laru the board to need a new machine bulu. So ya de my pire when she pit away you met. Oga Sanchez ka jinya che thauk da ba atet tat la me Mexico so ya ga American ma nangai yik kholung kwe shaut tha mu re ko tia yong ne ma sit sin ni sin atwin nangai yik kholung kwe shaut tha tu re ko kala do a ni ne nangai twin ma nei kwin pyu ko tbaw tu tha le lo Sanchez ka pyo so re a chang Washington Post tadin sa ji ga di ma tai ngai nai bai lauk ka ma tadin phaw pya kae da phit par de
Agadarema, my mountain, Yanet, Chipian, Nambian, American Agada Agency, Nasa Gani, Ingajugo Solanbu, Nelson Lutelide, Agada in Hatan, Ni Maro, Ingajugo, Yoshi Senda Martibari, come here.
နောက်ဆုံးရမြန်မာနေ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရိုင်းနိုင်တို့ပြောပြပေးကြရပါဗီအိုအေကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲဗီအိုအေရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ အမျိုးသမီးရွေအတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံရရာရီအိမ်တွင်းအကြံဖက်မှုတွေလိမ်မိုင်းဆိုင်ရာအကြံဖက်မှုတွေပပျောက်ရေးကိုဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးပါလို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဒီကနေ့ကစလို့16ရက်တာအမျိုးသမီးများအပေါ်အကြံဖက်မှုပပျောက်ရေးလှုပ်ရှားမှုကိုနိုင်ငံတော်အမျိုးသမီးရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပါတယ်မဆူမွန်စုစည်းတင်ပြထားပ
ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဒီကနေ့ကနေစလို့ဒီဇင်ဘာလ10ရက်နေ့အထိမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုပညာပေးလှုံ့ဆော်မှုတွေကိုအမျိုးသမီးရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပြီဖြစ်ပါတယ
်
အခုကြားခဲ့ရတဲ့အတန်းကတော့ Triangle Woman အဖွဲ့နဲ့သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ်မြန်မာတို့ပူးပေါင်းတင်ဆက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုမှာပညာပေးလှုံ့ဆော်နေကြတာဖြစ်ပါတယ်အမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ရေးအတွက်ဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးဖို့အဓိကရည်ရွယ်ချက်နဲ့ကျင်းပနေတာဖြစ်ပါတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman အဖွဲ့ရဲ့ Director မခင်လေးက VOA မြန်မာပိုင်းကိုပြောပါတယ
်2018ခုနှစ်ရဲ့ဒီအကြမ်းဖက်မှုပပျောက်ရေးဒီအနေနဲ့လုပ်ငန်းဝင်တွေကမှအကြမ်းဖက်မှုရဖို့အားလုံးပူးပေါင်းပါဝင်ပြီးပူးပေါင်းဖြစ်ခဲ့တဲ့ဒီအကြမ်းဖက်မှုတွေနဲ့လည်းအများကြီးတက်ဆိုင်နေတဲ့အတွက်ဒီအဦးချီအကြမ်းဖက်မှုပပျောက်မှုတွေဥပဒေထင်ကားပေါ်ပြီးပြည်သူတွေကလည်းဟာပြီးကျွန်တော်တို့ကြိုးစားပြီးတော့ဒီသင်းနှစ်ခုပေါ့နော်ရည်ရွယ်ချက်နှစ်ခုနဲ့လုပ်တာဖြစ်ပါတယ်ဒီအကြမ်းဖက်မှုပပျောက်ကို365ရက်ရှိတယ်ဒီမှာကျွန်တော်တို့6ရက်ပဲလုပ်လို့မရပါဘူးတိုင်းရဲ့ဒီအနေနဲ့အနေထားနဲ့ကျွန်တော်တို့လုပ်ငန်းတွေကတော့ပြောရလို့ရှိရင်တော့အားနည်းပြီးပြီးလို့ပြောချင်ပါတယ်ခင်ဗျ
ဒီ16ရက်တာလှုပ်ရှားမှုတွေကိုမြန်မာနိုင်ငံတဝန်းလှုပ်ရှားနေတဲ့အထက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံလည်းပါဝင်ပါတယ်အဓိကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဥတီချက်ကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးဥပဒေဖြင့်ကာကွယ်ပေးဆိုတဲ့ရည်ရွယ်ချက်နဲ့ဥဆောင်လှုပ်ရှားတာဖြစ်ပါတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွေ့အမှုလွေးပိုးငယ်ကပြောပါတယ်
အခုကမြန်မာနိုင်ငံမှာတခါမှလိမ့်မိုင်းဆိုင်ရာကြမ်းဖက်မှုအနေနဲ့ပတ်သက်ပြီးတော့ကာကွယ်တဲ့ဥပဒေတခါမှကျမတို့ပြောတဲ့ဟာမရှိဘူးเนาะဒါပေမဲ့ကျမတို့ဥပဒေပြည်ဌာနမှာရှိတဲ့သူတွေကဒီဥပဒေတွေပေါ်ပေါက်ပြီးတော့မှာတကယ်ကိုထိရောက်တဲ့အရေးကြီးမှုတွေကိုကျမတို့စတင်အောင်ချေတောင်းရရမှာဖြစ်တယ်အဲ့ဒါမှသာလေကျမတို့ရဲ့အနာဂတ်မျိုးဆက်ဒီအမျိုးသမီးတွေအတွက်လုံခြုံမှုဘဝလုံခြုံမှုရှိမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာအမျိုးသမီးတွေအိမ်တွင်းအကြမ်းဖက်ခံရတာလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုဥပဒေကြောင်းအရအကာအကွယ်ပေးမှုကအရန်ကိုအားနည်းနေသေးတဲ့အတွက်ဥပဒေကြောင်းအရအကာအကွယ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်လို့လွေပိုးငယ်ကပြောပြခဲ့တာပါဒါအပြင်မြန်မာအမျိုးသမီးတူတွေကြားအကြမ်းဖက်မှုနဲ့ပတ်သက်လို့အသိပညာပေးမှုအားနည်းခဲ့တဲ့အတွက်နားလည်မှုလွဲမားနေတာအမျိုးသမီးတွေကိုယ်တိုင်သူတို့ရဲ့အမျိုးသမီးအခွင့်အရေးဥပဒေကြောင်းအရအကာအကွယ်ရယူနိုင်မှုတွေပေါ်မသိရှိတာတွေကရှိနေတဲ့အတွက်အမျိုးသမီးရဲ့လှုပ်ရှားသူတွေဘက်ကလှုပ်ရှားမှုတွေနဲ့ပညာပေးစော်ဩနေကြသလိုအစိုးရတာဝန်ရှိသူတွေဘက်ကလည်းထိထိရောက်ရောက်ပညာပေးမှုတွေလုပ်ဖို့လိုတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman ရဲ့ Director မခင်လေးကပြောပါတယ
်အဓိကတော့ပညာပေးမှုအားနည်းနေဆိုတာတော့တကယ်မှလက်ထိကျွန်တော်တို့ဆုံးနေရတဲ့ကြံစည်တာပဲဖြစ်ပါတယ်အကြမ်းဖက်မှုတွေလို့ လာရင်တော့အကျန်းထောက်လို့ဒီစပင်နဲ့ဒါဟာအိမ်ကြီးပြဿနာလို့ဒီစရဲ့အိမ်ကြီးပြဿနာတွေကလည်းအများကြီးရှိနေပါတယ်။အဲ့ဒီအတွက်ဒါကကျွန်တော်တို့ဒီရေးမိဖွဲ့ရက်ဖက်ဖွဲ့ကြီးကအသိပညာပေးတဲ့သူတောင်းရက်နေတယ်လေကျွန်တော်တို့တောင်းရက်နိုင်မှုကအတိုင်းအတာအကန့်အသတ်ရှိပါတယ်။တို့တဲ့ကောင်အစိုးရတောင်းဝန်ရှိတဲ့သူတွေနဲ့တောင်းပင်ရိုးတွေမှာကျွန်တော်တို့လူ့ဘဝတွေမှာပြည့်စုံတဲ့ပြည့်ပြည့်အကျန်းထောက်မှုကိုသိရှိအောင်အသိပညာပေးစာဟိုသိစာတွေကိုချက်ချင်းပြီးတော့တောင်းရက်ပြုလုပ်ပါတယ်။အဲ့လိုမလုပ်နိုင်တဲ့ချိန်မှာတော့ကျွန်တော်တို့အမျိုးသမီးတွေကိုကျွန်တော်တို့အသိပေးချင်တာကတော့အရင်လိုမဟုတ်ဘူး။အကျန်းထောက်မှုဖြစ်လာရင်ဝိုင်းဝန်းစီနေပေးတဲ့သူတွေရှိတယ်။ဒါအကျန်းထောက်မှုလို့ခေါ်သလားမခေါ်ဘူးလားသိဖို့ရှင်။ဟိုမျက်စိလေးနားရဖွင့်တာပါ။ရေဒီယိုတွေနားထောင်ပါ၊ TV မှာ Facebook မှာဒီသတင်းတွေပတ်သက်လာတဲ့နော်ဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေဖတ်ထားပြီးတော့ဒီလိုအဖြစ်ဖြစ်ခဲ့လို့ရှိရင်အဲ့ဒီဖုန်းနံပါတ်တွေအဲ့ဒီဆက်သွယ်ရမယ့်လိပ်စာတွေကိုဆက်သွယ်ပြီးသွားဒါဆိုလို့ရှိရင်တော့ဥက္ကဋ္ဌနေရာရဲ့ပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကိုဝိုင်းဝန်းကူညီပေးနိုင်ဖို့ဒီလမ်းတွေတွေ့တယ်လို့ပြောတော့ပြောပြပါမယ
်။အမျိုးသမီးများအပေါ်အကြမ်းဖက်မှုကတားဆီးကာကွယ်ပေးမယ့်ဥပဒေကိုအမြဲဆုံးပြဋ္ဌာန်းပေးဖို့လိုရပြီးတရားရေးစီရင်မှုတွေမှာဗန်းမလိုက်ညှတာတဲ့ထိရောက်စွာအရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့အစိုးရကိုအမျိုးသမီးရဲ့လှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာတောင်းဆိုလိုက်ကြပါရစေ
။မဆုမမရှင်အခုဆက်ပြီးထိုင်းမြန်မာနယ်စပ်မှာစိတ်ကြွဈေးတွေတန်းနဲ့ချီဖမ်းမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်ကြားအတွင်းမူရဲအဖွဲ့နှိမ်နင်းလုပ်နေတဲ့ထိုင်းစစ်တပ်နဲ့မူရဲမှောင်ခိုသမားတွေအကြားတိုက်ပွဲတွေနိုဝင်ဘာ24ရက်နေ့ကဖြစ်ပြီးမူရဲဂိုင်းဝင်5ဦးအသေဖမ်းမိပြီးနောက်စိတ်ကြွဈေး9သိန်းကျော်ဖမ်းမိခဲ့ပါတယ်။တစ်ဆက်တည်းမှာပဲနိုဝင်ဘာ24ရက်နေ့ကလည်းထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းကနေစိတ်ကြွဈေးပြား5သန်းကျော်ကိုထိုင်းစစ်စီဂိတ်ကနေဖမ်းဆီးနိုင်ခဲ့ပါတယ်။မအေးမာကတရင်ပြဖို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်နယ်ကြားမြင့်နဲ့မီတာ900လောက်သာဝေးတဲ့ထိုင်းမြောက်ပိုင်းမဲဆိုင်မြို့အနီးဒွိုင်းနန်းနန်းလွန်တောင်တန်းဖားလီတောင်ကုန်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။နယ်ကြားကြောင့်အမှတ်နှစ်တပ်ဖွဲ့ဝင်တွေကျင်းလဲနေချိန်မြန်မာနိုင်ငံဘက်ကနေဝင်လာတဲ့မူရစ်စေဝါတဲဆောင်လာသူလက်နက်ကင်9ဦးနဲ့ထိုင်းစစ်တပ်တို့ထိတ်တိုက်တွေ့ခဲ့ကြတာလို့ဆိုပါတယ်။15မိနစ်အကြာနှစ်ဖက်အကြာအပြန်အလှန်ပစ်ခတ်ခဲ့ကြပြီးတဲ့နောက်မှာတော့ဝိရစေဝါတဲဆောင်လာသူ5ဦးကိုအသေးဖမ်းမိခဲ့ပြီးစိတ်ကြွဈေးပြား9သိန်း2တောင်းကိုထိုင်းနိုင်ငံဘက်ကဖမ်းမိခဲ့တယ်ဆိုပြီးအမှတ်3ဒေသမှာနိုဝင်ဘာလ25ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမှတ်3ဒေသဗိုလ်မှူးဝီချစ်ဝုံဆန်ကထုတ်ပေါ်ပြောဆိုသွားပါတယ်
กับเรียนมีพ่อแม่พี่น้องประชาชนนะคือว่าในพื้นที่ทุกพื้นที่ไม่ใช่ของกองทัพภาคที่3นะครับกองทัพภาคที่2กองทัพภาคที่1กองทัพภาคที่4เช่นกันถ้ามีข่าวสารเกี่ยวกับเรื่องยาเสพติดซึ่งอาจจะเป็นถ้าท่านคิดเห็นว่ามันไม่เหมาะไม่สมไม่ควรเนี่ยแจ้งเลยครับ
နေဇတ်ဒေသမှာနေထိုင်နေတဲ့တိုင်းရင်းသားတွေအနေနဲ့အစိုးရရဲ့မူရစ်စေဝါတိုက်ခိုက်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ကြဖို့မူရစ်စေဝါနဲ့ပတ်သက်လို့မတင်ငါစရာတွေ့မယ်ဆိုရင်လည်းသတင်းပေးကြဖို့နဲ့ကြေးရွာသားတွေအနေနဲ့မူရစ်ကုံတွေတွေကအထံသမားတွေအဖြစ်လိုက်ခိုင်းနေဆိုရင်မလိုက်ကြဖို့တွေကိုလည်းသတိပေးသွားပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာမှာမူရစ်စေဝါမှောင်ကိုသမားတွေကထိုင်းစစ်တပ်ကိုပြန်လည်ခုခံပစ်ခတ်ထားတဲ့ AK-47 တနက်ကြီးစံအခွန်89တောင်းကိုလည်းတွေ့ရှိခဲ့တာပါ။ထိုင်းစစ်တပ်ကပစ်ခတ်လို့တေဆုံးခဲ့တဲ့သူတွေကတော့တပ်တွေအထောက်အထားမတွေ့ရပေမဲ့ထိုင်းမြန်မာနယ်ကြားမှာနေထိုင်နေကြတဲ့အခါတောင်ပေါ်တိုင်းရင်းသားတွေဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာရေးသားထားပြီးအခုစိတ်ကြွဈေးတွေဝင်လာနေတဲ့နယ်ကြားပေါက်ဟာရှမ်းလက်နက်ကိုင်တွေထိမ့်ချုပ်ထားတဲ့နယ်မြေကဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာရေးသားနေပါတယ်။ချင်းရိုင်ခရိုင်အတွင်းမှာစစ်စေးဂိတ်တွေထူထပ်စွာခြားထားနေချိန်မှာပဲနိုဝင်ဘာလ24ရက်နေ့ကစိတ်ကြွဈေးပြား5သန်းတည်ဆောင်လာတဲ့ Toyota ကားတစ်စီးကိုထက်ခရိုင်ဝေးမိုက်စစ်စေးဂိတ်မှာဖမ်းဆီးနိုင်ခဲ့ပါတယ်။ရဲစစ်စေးဂိတ်ကိုတွေ့လို့ကားပေါ်ကနေထွက်ပြေးခဲ့တဲ့ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်မိုင်းတုံမိုင်းဆက်နယ်အနီးဆုံးဒေသဖြစ်တဲ့ချင်းရိုင်ခရိုင်ချင်းတောင်းဒေသမှာလည်းနိုဝင်ဘာလ22ရက်နေ့မနက်ပိုင်းကထိုင်းနယ်ကြားစောင့်တပ်ရင်းအမှတ်339နဲ့ထိုင်းနိုင်ငံတွင်းကိုဝင်လာတဲ့မူရစ်ဂိုင်းဝင်တွေရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ရမှာမူရစ်စေဝါတဲဆောင်လာသူ3ဦးသေဆုံးသွားခဲ့ပါတယ်။အခုဆိုရင်ထိုင်းအစိုးရအနေနဲ့ထိုင်းမြောက်ပိုင်းကနေလာနေတဲ့မူရစ်စေဝါတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဈေးပြားအလုံးရေ306တန်းကျော်ရှိသွားပြီဖြစ်ပါတယ်ရှင်
။မိုင်အေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်။နယူးယောက်မြို့ကလွတ်လပ်ရေးတင်ကြီးတက် Liberty ကြောက်ရွံ့ချီရှိရာစွန်းမှာစတူယန်ပေ26,000ရှိတဲ့ပြားတိုက်အစ်စ်ကိုတည်ဆောက်နေပါပြီ။2019မှာဖွင့်နိုင်မယ်လို့မျှော်လင့်ပြီးလွတ်လပ်ရေးရဲ့အနောက်အတိတ်ပဲ Liberty ကြောက်ရွံ့ထုတ်ကြီးရဲ့ခေတ်အဆက်ဆက်သမိုင်းကြောင်းတွေကိုပြသထားမှာလည်းဖြစ်ပါတယ်။စောက်လုံနေစဲပြားတိုက်ကို VOA သတင်းတောက် Raymond Taylor ကတွားရောက်လည်လာခဲ့တာကိုမတ်အီတန်စင်ကပြောပြပေးပါမယ်။
1892ခုနှစ်ကနေပြီးတော့1954ခုနှစ်ထိ
ချောက်စနစ်နဲ့တာကာလာတခြားလုံးမှာကဘာကိုအလင်းပြမင်းလွတ်လပ်ရေးတင်ဂီတာလို့နာမည်ပေးထားတဲ့ပြင်သစ်ကလက်ဆောင်ပေးထားတဲ့လေပါဒီကြောက်ရွံ့ထူဟာအဲလစ်ဂျူနာကိုရောက်လာတဲ့စနစ်တန်းထက်မကတော့အမေရိကန်ပြည်သူကိုလာရောက်ပြီးတော့အခြေချနေထိုင်သူတွေကိုကြိုဆိုခဲ့ပါတယ်။လေပါဒီကြောက်ရွံ့ထူရဲ့တမိုင်းဆောင်ကိုဂုံပြူတင်ပြနိုင်ဖို့ပြားလိုက်အစ်စ်ကိုစားလုံးနေပြီလေဖြစ်ပါတယ်။
When we first came on the island, we were moved. We literally.
General Di Jung, Patamazo, Yolarunga, Yenema, Kanzalayavare, Dutabi, Nguni, Durigu, Kurang Tugayabi, Dimiaga, Dru, Dre, Evident Tuja Mimet, Niapi, Tamu Tajarago, Nale, Dimigayavare.
Divide you to Ishiago, Nisse, Lale, Du, Lidangueshi, Suimele. အဲ့ဒီအားလုံးရဲ့ငောင်းတပုံလောက်ပဲဒီကြောက်ထူကြီးရဲ့ကိုဝန်ထမ်းခဲ့ကြပါတယ်အခုပြလိုက်တဲ့နဲ့ပန်းဥယျာဉ်ဖွင့်ရင်တော့လေပါဒီကျွန်းကိုလာလေသူတိုင်းလင်းလာနိုင်တဲ့နေရာဖြစ်လာတော့မှာပါတွေးခေါ်ဆွေးနွေးမှုတွေကိုဖိတ်ခေါ်တဲ့ဒီဇိုင်းမျိုးစိတ်ကူးစိတ်တန်းနဲ့ဆောက်လုပ်ထားကြရလဲဖြစ်တဲ့အကြောင်း ESI
ဒီလိုရဲ့နေသားရအောင်ကာကွယ်ဖို့ထိန်းသိမ်းဖို့ကျွန်တော်တို့အားလုံးရဲ့လက်ထဲမှာရှိတဲ့ဆိုတာကိုရည်ညွှန်းဖော်ပြခြင်းပါတယ်။လာရောက်လေပတ်တဲ့ဧည့်သည်တွေမှာကိုယ်အတိပဲဖွင့်ဆိုမှုကိုယ်စီရှိကြပါတယ်။
ဒီပြရိုက်ထဲမှာခန်းစားနိုင်မယ်ပုံရိပ်တူနီးပညာကိုဒီပြရိုက်ထဲမှာခန်းစားနိုင်ပါတယ်လေပါဒီရုပ်ထွင်ကြီးရဲ့ထိတ်96တုံးမီတာမြင့်တဲ့မီးရှူးမီးတိုင်ပေါ်ကနေပြီးတော့တွေ့ရမယ်ရှူးကင်းကို 1968年度家嘛，穆拉米修米丹哥票票，阿库勒西阿德哥来个阿爸。家里的退休年阿个年纪，纽约庙曼哈顿一块奥白耶，庙的库隆耶高将哥，两秒票票进来买的。家里的少翁呢，尼亚修根啊，阿高年的德波哥少年路，家里哥地少都阿迪嘎比杜嘎嘎看有他阿爸。
It doesn't try to be nostalgic. It tries to be forward.
家里少翁啊，阿德哥嘞乱说的很少嘛，有些个乌爹的很少嘛的。
ကိုပိုင်ဟန်ကိုပိုင်တွေးခေါ်ရင်းနဲ့ရက်တိနှံပြီးတော့ဒီမှာရှိနေမိသားအဆောက်အုံတွေပေါ်မှာလေးစားတဲ့အသွင်ဆောင်ပါတယ်။လေပါဒီကြောက်ရွံ့ထူဆိုင်ရာပြတိုက်ကိုနှစ်ထောင့်စကုခုနှစ်မေလမှာဖွင့်လှစ်မယ်လို့လည်းခန့်မှန်းထားကြပါရဲ့ရှင်။မိုင်အီတန်စင်ပါရှင်။အခုဆက်ပြီးတော့အိန္ဒိယက spelling bee ပြိုင်ပွဲအကြောင်းကိုနားဆင်ရပါမယ်။စပယ်လင်းဘီးလို့ခေါ်တဲ့စကားလုံးပြိုင်ပွဲဟာအမေရိကန်ပြည်ထောင်စုတဝန်းကကျောင်းသားလူငယ်တွေအတွက်တော့ရင်းနှီးတဲ့ပြိုင်ပွဲတစ်ခုပါ။ ခက်ခဲတဲ့စကားလုံးတွေကိုအလွတ်မှတ်သားရွပြနိုင်တဲ့သူတို့ရဲ့ဉာဏ်ရည်အစွမ်းကိုကိုယ်လိုចောင်းသူចောင်းသားတွေဒိုင်းတွေနဲ့ပြိတ္တအများပြရဲ့ရှေ့မှာစင်မော်တက်ပြီးစလုံးပေါင်းရှင်ပြိုင်ကြတာပါ။ဒီလိုရှင်ပြိုင်ပွဲတွေကိုအားကြပြီးအလားတူပြိုင်ပွဲအစီအစဉ်တစ်ခုကိုအိန္ဒိယနိုင်ငံဘင်္ဂလားဒေ့သမှာစင်ရဲသားကလေးငယ်တွေအတွက်စလုပ်ခဲ့သူကတော့ TV Rama Krishna ဖြစ်ပါတယ်။သူ့ရဲ့ဒီအစီအစဉ်ကိုအခြေခံပြီးBe the Future ဆိုတဲ့မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးထားတာလည်းရှိပါတယ်။ ဒီမှတ်တမ်းရုပ်ရှင်အကြောင်းစလုံးပေါင်းပြိုင်ပွဲအကြောင်းနဲ့ကလေးငယ်တွေရဲ့အိမ်မက်တွေအကြောင်းကိုဖိုင်ဇာအယ်မာစရီပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေကတင်ပြပေးပါမယ်ရှင်။ကောင်းမွန်တဲ့ပညာရေးတရက်ကဘဝတွေပုံမှန်တိုးတက်အောင်လုပ်ပေးနိုင်တဲ့စူရာကိုတီဗီရာမာခရစ်နာကောင်းကောင်းသိခဲ့ပါရယ်။ချို့ချို့တဲ့တဲ့ကြီးပြင်းခဲ့ရပါမယ်။သူ့ကိုကူညီဆောင်ရှောက်သူတွေရဲ့ပံ့ပိုးမ
1998 ခုနှစ်မှာစာဟာစရာတီပီကပရိဒါပညာရေးဖောင်ဒေးရှင်းကိုထူထောင်ခဲ့ပါတယ်။သမီးဖြစ်သူဆာဗာရာဂျန်ဒရာကဒီဖောင်ဒေးရှင်းရဲ့အကြီးအကဲဖြစ်တဲ့တာဝန်ယူဆောင်ရွက်ပေးပါတယ
်။ Sahasra Deepika is a Sanskrit word that means
Sahasra Deepika ဆိုတာကတက္ကသဘာသာစကားပါ။စီမီတထောင်ကိုအဓိပ္ပာယ်ရပါတယ်။ကလေးငယ်တွေလိုအပ်တဲ့ချစ်ချင်းတနာကျင်နာခြင်းနဲ့မျောလင့်ချက်လင်းယောင်ကြည်တထောင်ဆိုတဲ့သဘောမျိုးနဲ့အဖေကယူထားတာပါ။လွန်ခဲ့တဲ့နှစ်20အတွင်းဒီဖောင်ဒေးရှင်းကနေလွှမ်းပါတဲ့ကလေးငယ်တွေအထူးသဖြင့် main ကလေးငယ်တွေရာနဲ့ချီကိုကူညီပြုထောင်ပေးခဲ့ပါတယ်။
2009ခုနှစ်မှာအစီအစဉ်တွေတိုးချဲ့ခဲ့ပြီးတော့အစိုးရစာသင်ကျောင်းတွေမှာတက်နေတဲ့ကလင်းငယ်တွေကိုပါအင်္ဂလိပ်စာတိုးတက်ကောင်းမလားအာကူညီသင်ကြားပေးခဲ့ပါတယ
် Bangalore is a very cosmopolitan city if you don't know English
Bangalore မြို့ဟာယဉ်ကျေးမှုစုံတဲ့မြို့တစ်ခုပါမိခင်ဘာသာစကားကနဒါလိုပဲပြောတတ်ပြီးတော့အင်္ဂလိပ်လိုမတတ်ဘူးဆိုရင်အလုပ်ကောင်းကောင်းရဖို့ခက်နိုင်ပါတယ် driver လို့ပို့တောင်ခက်နိုင်တာမျိုးပါသူရဲ့ foundation ကနေစလုံးပေါင်းပြိုင်ပွဲတစ်ခုကိုလည်းစလုပ်ခဲ့ပါတယ်နေ့စဉ်နှစ်တိုင်းကျောင်းသူကျောင်းသား 2,500 လောက်ပါဝင်ရှင်ပြိုင်ကြတာပါအနေရတဲ့သူဟာပြိုင်ပွဲကြီးမှုကျင်းပသူတွေပြီးတဲ့ကောလိပ်ကျောင်းပညာသင်ဆုနဲ့အတူတခြားဆုတွေနဲ့အခွင့်အလမ်းတွေကိုပါရပါတယ
် The scholarship to college is a really really important prize
အနောက်ပါဆုံးလူမှုအတိုင်းဝိုင်းကလာကြတဲ့ကလေးငယ်တွေမျိုးကောလိပ်ပညာသင်ခွင့်ဆိုတာကသူတို့အတွက်သိအရေးကြီးတဲ့ဆုတစ်ခုပါပြိုင်ပွဲဝင်ခွင့်ရပြီးနောက်တစ်ဆင့်ပညာသင်ဆုရဖို့ကသူတို့အနာဂတ်အတွက်တကယ့်အစပျိုးခြေလှမ်းမှာပဲဒီလိုအစီအစဉ်ဆခဲ့တာဆယ်နှစ်ပြည့်တဲ့အထိမ်းအမှတ်အနေနဲ့ဒီအစီအစဉ်အကြောင်းကိုမှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးဖို့ရာဂျန်ဒရာကရုပ်ရှင်ဖန်တီးသူမော်နီကာဆမ်တန်နီကိုတောင်းဆိုခဲ့ပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုတော့ Be the Future လို့နာမည်ပေးပြီးစလုံးပေါင်းပြိုင်ပွဲဝင်ကျောင်းသူကျောင်းသားတချို့အကြောင်းကိုရိုက်ကူးခဲ့တာပါ
။ So we chose them randomly.
ရိုက်ကူးဖို့လူတွေကိုတော့ဒီလိုပဲကြပန်းရွေးလိုက်တာပါ။စလုံးပေါင်းပြိုင်ပွဲမစခင်မှာရွေးပါတယ်။ဒါကတော့သူတို့တွေဟိုးအစကနေအဆုံးထိပြင်ဆင်ခဲ့တာတွေမနေ့စောစောအေးရထားခြင်းကနေညပိုင်းထိအိမ်မှာကျောင်းမှာဘယ်လိုလေ့ကျင့်ရှင်ပြိုင်ကြရလဲဆိုတာတွေကိုသိရအောင်လို့ပါရုပ်ရှင်ဖန်တီးသူမော်နီကာဆမ်တန်နီပြောသွားတာပါသူတို့ဒီလိုကြပန်းရွေးလိုက်တဲ့အထက်မှာပါသူတူဖြစ်တဲ့ပရီယန်ကာဟာစလုံးပေါင်းပြိုင်ပွဲမှာလည်းအနိုင်ရတဲ့သူဖြစ်တယ်လို့မော်နီကာကပြောပြပါတယ
် She's a girl that says to herself
သူရသွားတဲ့ main clean ငယ်က "तू အခုလိုဖြစ်လာအောင်ပံ့ပိုးမှုတွေဟာ तू အနာဂတ်အတွက်ပိုကောင်းလာစေုံသာမကသူမိသားစုနဲ့လူမှုအတိုင်းဝိုင်းတစ်ခုလုံးရဲ့အနာဂတ်ကိုပါပိုကောင်းလာစေတယ်လို့ပြောပါရယ်ဒီစီဇန်ကိုအထူးခဆောင်ရွက်နေသူတွေကတော့အခုရကူလိုက်တဲ့မှတ်တမ်းရုပ်ရှင်ကနေတခြားကလေးငယ်တွေလည်းအားကြလာပြီးစလုံးပေါင်းပြိုင်ပွဲတွေမှာအောင်မြင်မှုတွေရလာပြီးတော့တောက်ပတဲ့အနာဂတ်အခီးတွေဖန်တီးနိုင်ကြစေဖို့ပြောလင့်ထားကြတာဖြစ်ပါရဲ့ရှင်မက်ကင်ဖြူတွေပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 ဂျူရူကနေထုတ်လွှင့်ပေးမယ် VOA TV Season တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ရီထိုက်ကပြောပြပေးပါအောင်ရှင
်ဥရောပသမဂ္ဂကနေဗီတင်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမဂ္ဂဘက်ကအတည်ပြုလိုက်ပါပြီ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကဥရောပသမဂ္ဂခေါင်းဆောင်28ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပသမဂ္ဂတဲကနေဗီတင်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသမဂ္ဂနဲ့ဗီတင်ကြားဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးကြေညာချက်ကိုအတည်ပြုခဲ့ကြတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တုပ်စ်ကဒီကနေ့တနင်္ဂနွေနေ့မှာတွစ်တက်လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်။ပြင်းထန်နိုင်ငံမှာလောင်စာဆီဆီတွေတက်လာနေတဲ့အပေါ်လူတွေထောက်နဲ့ချီဆန္ဒပြနေကြပြီးစနေနေ့ကတော့ရှေ့မြောက်နေ့အဖြစ်နဲ့ဆန္ဒပြကြတာမှာဆန္ဒပြသူတွေနဲ့ရဲတွေကြားပဋိပက္ခတွေဖြစ်ခဲ့ပါတယ်။ပြင်းထန်နိုင်ငံတဝန်ဆန္ဒပြတဲ့သူဦးရေ3000ကျော်ရှိပြီးပါရီမြို့ကကဘာကျော်ရှောင်းစဲလီစီလမ်းမကြီးပေါ်မှာတော့8000လောက်ရှိတယ်လို့ပြည်ရဲ့ဝန်ကြီးကပြောပါတယ်။နိုင်ငံတဝန်မှာဆန္ဒပြတဲ့သူ130ကိုဖမ်းဆီးခဲ့ပါတယ်။ဆန္ဒပြသူတွေကမိပွိုင်းနေတဲ့လမ်းတင်ကိတ္တအမှတ်သားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးပါရီမြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ကိုပုံနေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ကြပါတယ်။ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပြန်လည်အခြေချခွင့်မပေးရေးရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ဆန္ဒပြကြပါတယ်။ရွှေညာဒုက္ခသည်တွေကိုခိုးဝင်ဘင်္ဂလီတွေလို့တုံနှုံတဲ့ဆန္ဒပြပွဲကိုတော့ဖုံးတော်ကြီးတွေဥဆောင်ခဲ့ကြပါတယ်။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေတိလရှင်နေနဲ့လူတွေအပါအဝင်လူပေါင်း300လောက်ပါဝင်တဲ့ဆန္ဒပြပွဲတွေကိုတော့ရဲတပ်ဖွဲ့ကလုံခြုံရေးရယူပေးခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။View American တညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00ထိလိုင်းဒိုမီတာ19.25ရုပ်ကနေထုတ်လွှင့်ပေးခဲ့ရပါ VOY ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျေးဇူးများတင်ဆက်အောင်ပါ
No,
This program has come to you from the Voice of America, Washington. Thank you.